New Zealand နိုင်ငံ တည်းကို ဝင် ရောက် လာတဲ့ coronavirus ရောဂါ ရှိ နိုင်တဲ့ သူရဲ့ ရှိ ကနေ ကူးစက်မှု ကို တားဆီးဖို့ အတွက် နိုင်ငံ တွင်း ဝင်ပောက် တွေ နဲ့ quarantine လုပ်ထားတဲ့ နေရာ တွေ မှာ တက်သား 900 လောက် ချထားမှာ ဖြစ်ကြောင်း New Zealand ဝန်ကြီးချုပ် Jacinda Ardern က ဗုဒ္ဓဟူး နေ့ မှာ ကြေညာပါတယ် တက်သား 900 ထပ်ပြီး ချထားလိုက်တာ ကြောင့် COVID-19 တုံ့ပြန်ရေး အထောက်အကူ ဖြစ်နေ ချထားတဲ့ တက်သား ဦးရေဟာ 1200 ရှိသွားပြီး ဒါဟာ တိုက်ခရက် 2000 အစောပိုင်းကာလ တိမောရ နိုင်ငံ အတွက် ငြိမ်းချမ်း ရေး တိုင်းတက်တွေ ဆေလွတ်ပေးခဲ့ခြင်းက စပြီး New Zealand နိုင်ငံ မှာ တန့်ရာ အများဆုံး 3000 ဖြစ်ကြောင်း အစိုးရ ထုတ်ပြန်တဲ့ ကြေညာချက် မှာ ဖော်ပြထားပါတယ် အခု ချထားလိုက်တဲ့ တက်သားတွေ အဓိက လုပ်ငန်း တွေ တဲ့က တစ်ခုကတော့ လူများ သွားလာတဲ့ နေရာ တွေက အဝင် အထွက်အပေါက် တွေ လို့ အန္တရာယ် သိပ်ကြီးတဲ့ နေရာ တွေ မှာ စောင့်ရတဲ့ ပုဂ္ဂလိက လုံခြုံရေး ဝန်ထမ်း တွေ နေရာ မှာ ကာကွယ်ရေး ဌာန ဝန်ထမ်း တွေ အစားထိုး တာဝန် ချထားဖို့ ဖြစ်ကြောင်း ဝန်ကြီးချုပ်က သတင်းစာ ရှင်းလင်းပွဲ မှာ ပြောပါတယ် New Zealand နိုင်ငံ မှာ ဗုဒ္ဓဟူး နေ့က COVID-19 ကူးစက်ခံသူ နောက်ထပ် 6 ယောက် ရှိနေပြီး ဒီထက်က တူဦးဟာ ကတာ နိုင်ငံက နေ ပြန်လာသူ ဖြစ်ပါတယ် Coronavirus ခြေရောဂါ ကာလမှာ New Zealand ဟာ တခြား နိုင်ငံတွေ ထက် အခြေအနေ ကောင်း ပေမဲ့ ပြီးခဲ့တဲ့ သတင်းပတ်ထဲ မှာတော့ Auckland မှာ ဒီရောဂါ ကူးစက်ခံသူ အရေအတွက် ချက်ချင်း တိုးလာတဲ့ အတွက် အစိုးရက ပြည်ပြင် တားဆီးမှု အဆင့် 3 ကို ချထားလိုက်ပြီး တခြား မြို့ရွာတွေ အတွက်လည်း လူချင်း ခက်ခွာခွာနေဖို့ စီမင်းတွေ ထုတ်ပြန်လိုက်တာပါ